2019ခုနှစ်ထဲမှာဒီသတင်းမားတွေပြည့်နေပြဿနာဘလောက်တောင်ကြီးလဲဆိုတော့ online အပိဓာန် website တစ်ခုဖြစ်တဲ့ dictionary.com ကဒီနှစ်အတွက်ရေပန်းအစားဆုံးစကားလုံးကို misinformation လို့သတ်မှတ်တယ်တဲ့ကိုသားညို့ရေ
အချက်လက်အမှားလို့ဘာသာပြန်နိုင်တဲ့ misinformation ဆိုတဲ့စကားလုံးက1500ပြည့်နှစ်ပိုင်းကာလရီတဲကရှိခဲ့တာတဲ့မဆုမြန်မို့ရဲ့ဒါပေမဲ့လူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အချက်လက်အမှားတွေပြန့်နေတဲ့ပမာဏကအခု2018ခုနှစ်ထဲမှာအများများလာတဲ့အတွက်ဒီပြဿနာကိုအရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့ခုလိုမျိုးသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်နေဗ
ျမှားနေတဲ့အကြောင်းအရာတွေပြန်တာဘလောက်တောင်များလဲဆိုရင်အခုတစ်နှစ်လုံးမှာမယမနာတောက်လျှောက်ကိုပေါ်ထွက်လာတယ်လို့ဆိုရဲအချက်လက်အမှားလို့ပြောတဲ့နေရာမှာလဲ misinformation နဲ့ disinformation ကိုရောတတ်ကြလို့အဲ့ဒီနှစ်ခုဘလို့กว่าလဲဆိုတာကိုလည်းသူတို့ရဲ့ထုတ်ပြန်ချက်မှာအနက်ဖွင့်ရှင်းပြထားပါသေးတယ်
This information ဆိုတာကအချက်လက်မှားတွေတစ်ဖက်ဆောင်းနေဖြစ်နေတဲ့အချက်လက်တွေကိုတမင်ကိုရွယ်ချက်ရှိရှိနဲ့ဖြန့်တာမျိုးဝါဒဖြန့်တာမျိုးကိုပြောတာလို့ရှင်းထားပါတယ်အကျိုးအမြတ်တစ်ခုခုရဖို့ဒါမှမဟုတ်စိုးကျိုးဖြစ်ဖို့တမင်သတင်းမှားဖြန့်ကြတာမျိုးတဲ့
misinformation ကကြတော့ဒီအချက်လက်အမှားတွေကိုဖြန့်မယ်ဆိုတဲ့ရည်ရွယ်ချက်ရှိချင်မှရှိမယ်ဒါပေမဲ့မှားနေတဲ့အချက်တွေကိုထပ်ပြီးတော့ထပ်ဆင့်ဖြန့်ကြတာမျိုးပါအဲ့လိုဖြန့်ကြတဲ့သူတွေကိုယ်တိုင်ကသူတို့ဖြန့်နေတဲ့အကြောင်းအရာတွေကအမှန်လို့ယုံကြည်တတ်ကြပါတယ်တဲ့
အချက်လက်အမှားတွေကိုမြင်ရကြားရပံများလာတဲ့အခါမှာအရာတွေကအမှန်ပဲလို့မှတ်ယူလာတတ်ကြတာကိုလည်းထောက်ပြထားသေးတယ်ဗျ။အချက်လက်အမှားတွေတော်မီလိုမျိုးထိမနိုင်သိမ်းမရပြတ်နေနေရမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကလည်းမသေးဘူးဗျမဆုမြတ်မော။အထူးသဖြင့်ဒီ Facebook လူမှုကွန်ရက်ကြောင့်မလို့အချက်လက်အမှားတွေပြန့်ခဲ့တာကိုလည်းထောက်ပြထားသေးတယ်
။ကမ္ဘာနေရာစုံကဒီလူသန်းပေါင်းများစွာ online ပေါ်မှာကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်လက်အမှားတွေပြန့်တာသိမြန်ပါတယ်။ဒါကြောင့်သတင်းမှသတင်းတူးလို့ဘာသာပြန်နိုင်မဲ့ fake news တွေနဲ့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကဆိုတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်း Donald Trump က fake news ဆိုတဲ့အသုံးအနှုန်းကိုဖော်စီစီတုံးလာတဲ့နောက်ဒီစကားလုံးကိုနေတိုင်းဒီပါကြားနေမြင်ရတယ်မဆွေးမွေးရဲ့
သတင်းတူးတွေပြန့်တဲ့ပြဿနာကသတင်းမီဒီယာလုပ်ငန်းကြီးတွေပေါ်မှာလည်းတက်ရောက်မှုအနည်းနဲ့အများရှိလာတယ်ရှင်သတင်းမီဒီယာကြီးတွေကလူမှုကွန်ရက်တွေကိုသတင်းဖြန့်တဲ့ဂျားကန်တစ်ခုလို့တုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီတမင်ရွယ်ချက်ရှိရှိနဲ့သတင်းမှဖြန့်ကျင်တဲ့သူတွေကလည်းလူမှုကွန်ရက်တွေပေါ်မှာသတင်းမှတွေကိုတင်တယ်။အဲ့တော့ဘယ်ဟာကသတင်းအစစ်အမှန်လဲ၊ဇင်းမြစ်ခိုင်ခိုင်မာမာနဲ့တင်ပြထားတဲ့သတင်းလဲဆိုတာကိုမခွဲခြားနိုင်တဲ့သူတွေ၊နားမလည်တဲ့သူတွေကတော့လူမှုကွန်ရက်တွေပေါ်ကသတင်းတွေကအတူတူပဲလို့ထင်ကြမှာပဲလေ။သတင်းမှားတယ်ဆိုလဲဘယ်ကလာတဲ့သတင်းကမှားတာလဲဆိုတာကိုလူတိုင်းကဂဂနနခွဲနိုင်ကြတာမဟုတ်ဘူး။အဲ့ဒီကနေပြီးတော့ဒီသတင်းထောက်တွေအပေါ်အမြင်မှားတာမျိုးတွေဖြစ်လာတဲ့ယုံကြည်မှုတွေနှဲလာကြတာကိုအမေရိကန်မှာလည်းတွေ့နေရပါတယ်
။ Gallup စတမ်းရဆိုရင်တော့အမေရိကန်တွေကလူမှုကွန်ရက်တွေပေါ်မှာတွေ့တဲ့သတင်းတွေကိုတော်တော်လေးမယုံကြဘူးတဲ့။လူမှုကွန်ရက်ပေါ်ကသတင်း80ရာခိုင်နှုန်းလောက်ကဗက်လိုက်တယ်လို့မြင်ကြတယ်။သတင်း64ရာခိုင်နှုန်းလောက်ကမမှန်ကန်ဘူး။65ရာခိုင်နှုန်းကအချက်လက်အမှားတွေဖြစ်တယ်လို့လက်ခံထားကြတဲ့အကြောင်း2018ဇွန်လကလုတ်ခဲ့တဲ့ Gallup စတမ်းမှာတွေ့ခဲ့ပါတယ်။
မြန်မာနိုင်ငံအပါအဝင်လူမှုကွန်ရက်တွေကိုယုံကြည်ရတဲ့သတင်းကြားခံလို့ထင်နေကြတဲ့သူတွေများတဲ့နိုင်ငံတွေမှာတော့သတင်းမှားပြန့်တဲ့ပြဿနာကတော်တော်ကိုကြီးပါတယ်။အထူးသဖြင့်ဒီတမင်ရည်ရွယ်ချက်နဲ့သတင်းတူသတင်းမှားတွေကိုဖန်တီးနေကြသူတွေဘက်ကပပနက်နက်ဖြန့်နေတာကပြဿနာလို့ American Kansas တက္ကသိုလ်မှဒီသတင်းစာပညာ PhD ဘွဲ့တက်နေတဲ့မော်ဂွန်းမဂ္ဂဇင်းအက်ဒီတာကိုညံလင်းကအခုလိုပြောပါတယ်
။သတင်းတူဆိုတာကတရားရခိုင်နှုန်းပြည့်သတင်းတူဖြစ်မှာသတင်းတူဖြစ်တာမဟုတ်ဘူး။အဲ့တော့ဒီသတင်းတစ်ပုဒ်လုံးမှာမှဟလာဆိုကြပါစို့ဒီဖြစ်ရမှန်က80ရာခိုင်နှုန်းလောက်ပါပဲပြီးတော့တကယ်အတူရောင်က20ရာခိုင်နှုန်းတမဟုတ်10ရာခိုင်နှုန်းတမဟုတ်5ရာခိုင်နှုန်းလောက်ပဲပါတဲ့သတင်းတူတွေလည်းရှိအဲ့တော့သူတို့တဘောကအများအမြင်မှာတော့ဟလာဟောဒီသတင်းကတကယ်နော်အစ်စ်မှန်သတင်းလဲလို့ထင်ရစရာရှိပေမဲ့အဲ့ဒီတဘောလုံးရဲ့5ရာခိုင်နှုန်း4ရာခိုင်နှုန်း3ရာခိုင်နှုန်းကအတူရောင်ဖြစ်နေတယ်အဲ့တော့ကျန်တဲ့ဟလာဟို98 99ရာခိုင်နှုန်းကကျွန်တော်10ရာခိုင်နှုန်းကိုပမိုးဖို့အတွက်ဟိုသူအတုံးချတာလည်းဖြစ်နေအဲ့တော့ဒီသတင်းတူဖန်တီးရဲ့လူတွေအရင်ကိုလိမ်လာပါနဲ့ကြားတယ်အဲ့တော့သူ့ရဲ့ဟိုဟာပေါ့နော်ဒီလုပ်ငန်းကျွန်းကျင်တဲ့ပုံမှန်ထီပြီးတော့ကျွန်းကျင်ကျွန်းကျင်တလောက်စဖတ်ပိတဲ့တော့ကအရင်ဖြစ်ခဲ့ဖြစ်တယ်အဲ့တော့နောက်တစ်ခုကဒီသတင်းတူဖန်တီးရဲ့ဆိုတာကလည်းပဲသူကဒါလုပ်ငန်းကြီးတစ်ခုလိုပဲဟိုလက်ပတ်နေကြတာလည်းရှိတယ
်တချို့နိုင်ငံခေါင်းဆောင်တွေအစိုးရတွေကိုယ်တိုင်ကသူတို့ဖုံးခွဲထားခြင်းတဲ့အကြောင်းတွေပါတဲ့သတင်းတွေကို fake news သတင်းမှားသတင်းတူတွေဆိုပြီးတော့နာမည်တက်နေကြတာကလည်းစိုးဝင်စရာဖြစ်တယ်လို့သတင်းလူလက်ခွင့်လုပ်နေတဲ့သူတွေအခုနောက်ပိုင်းမှာတော်တော်လေးထောက်ပြလာကြတယ်မဟုတ်လားဗျ
မြန်မာနိုင်ငံမှာဆိုလဲဒီစစ်အစိုးရလက်ထက်တစ်လျှောက်လုံးမှာအဲ့လိုမျိုးဝါဒဖြန့်လာခဲ့တာလို့ကိုညံလင်းကဥပမာပေးထားသေးတယ်ရှင
်ပြောလို့ရှင်ကျွန်တော်တို့စီမှာကဒီ fake news ပြဿနာကဒါအစ်စ်မဟုတ်ဘူးဗျာပြန်ပြီးစဉ်းစားကြည့်မယ်ဆိုလို့ရှင်စစ်အစိုးရကာလမှာလဲဟိုကဟိုပဲဒီဟာလာဟိုပြုံးနေကြတဲ့ကျွန်တော်တို့ဒီဆံပုတ်တွေရှိနေမလားသတင်းစာတွေမှာ BBC ညာနေသည် VOA လိမ့်နေသည် RFA ရန်တိုက်ပေးနေသည်ဟာလာဆိုတဲ့ဟာတွေဒါတွေကရှင်းပြရင်ဒါတွေဟိုဒီစစ်အစိုးရကဒီမီဒီယာတွေဟာ fake news တွေကိုချင်ကြီးတွေမူတာဟုတ်သူတို့ပြောနေကြရှိပါတယ်မလုံးကြီးမူတာခေါ်တာတွေကိုချင်ကြီးတွေရတယ်ဖြစ်ပါတယ်မယုံကြည်ကြပါနဲ့ဆိုပြီးတော့စ sensei turu ri joge jara shi aro pyo lu shin lo tin lo chi ma ga ho di su ya ga fake news ko tong cha ke le so ra ga o turo yi wo cha ke america ma hala donald trump da se cha ma da yi wo ke do yin pyo ne chano chi ma pyin ga le ya chano chi ma shi ni aro di ki ne ki ma chano chi ma pon gan pyan pi lo ho a sen nyin la la ba le so lo a ti nyu jet si mu bo le yi da le ta tin ga nai ngan lo a ti nyu jet si le so le pon gan myo ne ho a ye yu ba be တရားစွဲဆိုလာရပါတယ်ဟိုရှိလာတယ်ပေါ့ဗျာ
ဟုတ်ပြီဆိုတော့ကိုညာလေးရဲ့အမြင်အောင်မြန်မာနိုင်ငံမှာဒီပြဿနာကိုဖြေရှင်းနိုင်ဖို့လွယ်မယ်လို့မြင်လား
မလွယ်ပါဘူးမလွယ်ဘူးဘာကြောင့်လဲဆိုတော့နီးပညာတအားဖွင့်ရတယ်လို့ပြောနေကြတယ်အမေရိကမှာတောင်းမှဒီဟာကြီးကတကယ်ကျင်းလာတဲ့ပြဿနာကြီးဖြစ်နေသေးတယ်အဲ့တော့ကျွန်တော်တို့ဒီမှာလုံးဝမလွယ်ပါဘူးအတူရောင်ဖန်တီးတဲ့သူတွေကျွမ်းကျင်လာလေလေကျွန်တော်တို့ကအတူနဲ့စကိုခွေးချာချာခက်လေလေဖြစ်တတ်တယ
် American Cancer Stack တို့မှာသတင်းစာပညာ PhD ဘွဲ့တက်နေတဲ့ Morgan Magazine Editor ကိုညာလင်းဖြစ်ပါတယ်
2018ခုနှစ်ထဲမှာတိတိသားများလာတဲ့ဒီအချက်လက်မှားဖြတ်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံကိုစူးစမ်းနေကြတာပဲအစိုးရတွေစီမင်းစည်းကမ်းချမှတ်သူတွေကလည်းအရေးတည်ယူလောက်ကန်တွယ်လာကြတာလဲတွေးလာရတယ်မဟုတ်လားမဆွမြမောင
်နိုင်ငံပေါင်း9နိုင်ငံကဒီလွှတ်တော်အမတ်တွေဆိုရင် November နောက်ဆုံးပတ်တုန်းကလန်ဒန်မြို့မှာစုံပြီးတော့မှသတင်းမှတိုက်ဖြတ်ရေးအတွက် Facebook ရဲ့ဆောင်ရွက်မှုတွေကို Facebook အကြီးအကဲကိုမေးခွန်းထုတ်ခဲ့ကြပါသေးတယ် Misinformation အချက်အလက်မှားပြဿနာကပို့ပို့ပြီးတော့ကြီးလာနေတယ်ဆိုတာကို dictionary.com ကတော့2018ခုနှစ်ရဲ့စကားလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြခဲ့ပါတယ်ရှင်။